စီပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်ရုရှားနဲ့မြန်မာကာကွယ်ရေးဝန်ကြီးဌာနတွေကြားသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးအနာတိုလီအန်တိုနော့ကအကြံပေးနေမှာပြောကြားကြောင်းရုရှားတပ်သတင်းဌာနမှဖော်ပြထားပါတယ်။ဒါဟာနှစ်နိုင်ငံအပြန်အလှန်စီပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်အရေးပါတဲ့အခြေလမ်းတည်အလှမ်းငယ်တာဖြစ်ပြီးရေရှည်ပူပေါင်းဆောင်ရွက်မှုလုပ်နိုင်ရေးအတွက်တရားဝင်အခြေခံမှုကိုစတင်ထူထောင်လိုက်တာလို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်တော်ကြာကလေးကစီတုတ်တက်မှုတွေနဲ့စီနည်းပညာပူပေါင်းဆောင်ရွက်မှုတွေအများပြားလုပ်ခဲ့ကြောင်းနဲ့အခုသဘောတူညီချက်ဟာဘက်ဆောင်ပူပေါင်းဆောင်ရွက်ရေးမြင့်တက်နိုင်ဖို့အတွက်နောက်ထပ်တွန်းအားချက်ဖြစ်ကြောင်းလည်းပြောပါတယ်။သဘောတူညီချက်တွေထဲမှာရေပြင်နဲ့မြေပြင်ဆိုင်ရာတွေစီသက်စစ်ပညာရပ်နဲ့တခြားပညာရပ်တွေဆိုင်ရာတွေမှာစီပူပေါင်းမှုတွေလုပ်ဖို့ပါဝင်ပြီးအခုဆိုရင်မြန်မာနဲ့ရုရှားနှစ်နိုင်ငံစီပူပေါင်းဆောင်ရွက်မှုခိုင်မာအောင်လုပ်ဖို့အတွက်လိုအပ်တာတွေလုံလုံလောက်လောက်ရှိနေပြီလို့ဒုကာကွယ်ဝန်ကြီးအန်တိုနော့ကပြောပါတယ်မြန်မာဒုတိယကာကွယ်ဝန်ကြီးဦးမြင့်နွယ်ကလည်းနှစ်နိုင်ငံကြားချစ်ခင်ရင်းနှီးမှုဟာကာလတားရှိရှိခဲ့တာဖြစ်ပြီးနောက်မှဒီဆက်ဆံရေးပုံမှုခိုင်မာစေခြင်းကြောင့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်ဒါ့အပြင်အခုလိုသဘောတူလက်မှတ်ရေးထိုးနိုင်တဲ့အဆင့်အတွက်လွှတ်တော်အပါအဝင်အားလုံးကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရုရှားနဲ့ရေချောင်းပူးပေါင်းဆောင်ရွက်မှုဟာအလားအလာကောင်းတယ်လို့ရှုမြင်ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့လထဲမှာသမ္မတဦးထင်ကျော်နဲ့အဖွဲ့ကရုရှားနိုင်ငံမှာအာဆီယံဒေသရင်းထိပ်သီးစည်းဝေးတက်ရောက်ဖို့တောင်းခဲ့တာဖြစ်ပြီးမြန်မာသမ္မတနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တွေ့ဆုံခဲ့ပါတယ်ရုရှားနဲ့မြန်မာနှစ်နိုင်ငံကြားစစ်လက်နဲ့ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ရုရှားနိုင်ငံမြန်မာနိုင်ငံကိုစစ်လက်နဲ့နည်းပညာတွေရောင်းချနိုင်မှုမျှော်လင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားခဲ့တာပါ